မဟာဒဇန်ကာလရဲ့ပထမအုပ်ဆုံးနေ့ဖြစ်တဲ့ဧပြီလ17ရက်ဒီကနေ့မှာတော့ထိုင်းနိုင်ငံရဲ့ဒုတိယမြို့တော်ဖြစ်တဲ့ချင်းမိုင်မြို့ကနမ်းမြို့ရိုတကားမှာမြန်မာရှမ်းပအိုထိုင်းဘုံတော်ကြီးအကြောင်းကဖျားရုပ်ပွားတော်တွေအပူဇော်ခံလှည့်လည်ပွဲတွေလုပ်ခဲ့ကြပါတယ်။ဒါအပြင်မြန်မာနယ်ပွားတိုင်းရင်သားတိုင်းရင်သူတွေပါဝင်တဲ့ဖျော်ဖြေပွဲတွေလည်းကျင်းပကြတာမို့မြန်မာရွှေပြောင်းအလုပ်သမားတွေလည်းအများပြားလာရောက်ကြည့်ရှုကြပါတယ်။အဖြစ်ဆုံးကတော့မအေးအေးမာကသတင်းပေးပို့ထားပါတယ်။
ချင်းအောင်မြို့တော်ဖြစ်တဲ့ချင်းမိုင်မြို့ဟာမဟာဒဇန်ကာလမှာအစီကားဆုံးမြို့ဖြစ်ပြီးကမ္ဘာလက်ခရီးသွားတွေလာရောက်လည်ပတ်တဲ့အချိန်ဖြစ်သလိုမြန်မာပြည်သားတွေလည်းနှစ်တစ်ကူးပွဲတော်ကိုထိုင်းလူမျိုးတွေနဲ့အတူပါဝင်ဆင်နွှဲကြတာဖြစ်ပါတယ်။ချင်းမိုင်မြို့မှာရှိတဲ့မြန်မာဖုံးတော်ကြီးကျောင်းတွေကရှင်ပြုယဟန်ခံပွဲတွေနဲ့အတူဧပြီလ17ရက်နေ့မှာတော့ကျောင်းပေါင်းစုံကဖျားတွေအပူဇော်ခံလှည့်လည်ပွဲတွေလုပ်ခဲ့ကြတယ်ဆိုပြီးချင်းမိုင်နမ်းမြို့ရိုးတကားကမဟာဒဇန်ပွဲကိုလာရောက်လည်ပတ်ခဲ့တဲ့ရှမ်းမျိုးသားတို့ကအခုလိုပြောပြပါတယ
်ကျောင်းပေါင်းစုံတော့ဘောကျောင်းဓမ္မကျောင်းရှမ်းကျောင်းခိုင်ကျောင်းအပေါ်လုံးပေါင်းစုံနဲ့ဒီကနေ့စတာအပေါ်လုံးဆိုလို့ရှိရင်ကျောင်းပေါင်း90ကျောင်းတော့ရှိတယ်ဝတ်တော်ပေါင်းဘတ်တောဘတ်တောကျောင်းဘတ်နောက်ဆန်းကျောင်းကျောင်းဘတ်ဆိုင်မွန်ကျောင်းပေါ်ကို
ချင်းမိုင်မြို့မှာဝတ်ဆိုင်မွန်ဆိုတဲ့ဖုံးတော်ကြီးကျောင်းဟာမြန်မာဖုံးတော်ကြီးကျောင်းဖြစ်တာကြောင့်မြန်မာရွှေပြောင်းလူသမားတွေနဲ့အတူမဟာဒဇန်ကာလမှာစီကားနေတာပါကျောင်းတကာဖြစ်တဲ့ဦးတင်ဝင်းကတော့ဝတ်ဆိုင်မွန်ဖုံးတော်ကြီးကျောင်းရဲ့အစီအစဉ်တွေကိုအခုလိုပြောပြပါတယ
်ကျွန်တော်ဒီနေ့ကတော့ဒါကျွန်တော်မြို့ထဲမှာဒီကျောင်းမှာနှစ်ပေါင်းရစွာကိုးကွယ်ရတဲ့မြတ်စွာဘုရားတွေပြည့်ပြီးတော့မြို့ထဲမှာပူဇော်ခံတယ်။လက်ခံတာဆိုရင်သူတို့ဘုရားမှာအတူတန်းလုပ်မယ်ဆိုတောင်းကြမှာခင်ဗျာ။နောက်တော့နှစ်တိကူလေးရတော့နှစ်ဆန်းတည့်ရနေပါခင်ဗျာ။မြန်မာရဲ့ဆုံးဆံပေါ့နော်ခင်ဗျာနော်။ဟုတ်ကဲ့
။မဟာဒဇန်ရောက်တိုင်းနှစ်စဉ်နှစ်တိုင်းမှာစီစီကားကားနဲ့ကျင်းပလေးရှိတဲ့ချင်းမိုင်မြို့မှာတော့နေရာတိုင်းမှာမြန်မာနယ်ပွားရှမ်းတိုင်းရင်းသားတွေအများစုပါဝင်တဲ့မြန်မာရွှေပြောင်းလူသမားတွေကိုတွေ့နေရပါတယ်ဒီအချိန်မှာတော့အလုပ်တွေကပိတ်ရက်ဖြစ်သတ်မှတ်ပြီးဘာသာရေးကိစ္စတွေပျော်ပွဲရှင်ပွဲတွေသွားနိုင်ဖို့အတွက်အလုပ်ရှင်တွေကခွင့်ပြုပေးထားပါတယ်ဧပြီလ17ရက်နေ့မှာတော့ရိုးရာပွဲတွေရှိတဲ့နေရာတွေမှာမြန်မာတွေပါဝင်ဆင်နွှဲနေကြပါတယ်ရှင်